ရှမ်းပြည်နယ်ဇာမာပြီးခဲ့တဲ့မတ်လအတွင်းတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပြီးတော့အခုချိန်ထိကြိုကြာကြိုကြာဆက်ပြီးတော့ဖြစ်ပွားနေပါတယ်နေ့စဉ်နေ့ပါဒေသမတည်ငြိမ်မဲ့တဲ့တနက်တန်နေ့ကြားနေရာကြောင့်ရွာသူရွာသားတွေကနေအိမ်ကိုမပြန်ရဲကြသေးပါဘူးဒါပြင်လက်နက်ကြီးအသုံးပြုတိုက်ခိုက်မှုတွေကလည်းခက်ဆိတ်ဆိတ်ဖြစ်လာတယ်လို့စစ်ဆောင်တွေကပြောပါတယ်ဒီကြောင့်သတင်းပေ ဒီမော့ဆိုပေါ်လက်ခဲဖဲခုံပင်လောင်စတဲ့မြို့နယ်တွေမှာတိုက်ပွဲဖြစ်ကြပြီးတိုက်ပွဲအတွင်းစစ်ကောင်စီကလေကြောင်းကနေပြစ်ကူတိုက်ခိုက်မှုတွေနေ့စဉ်နေပါလှုပ်လာတယ်လို့ဆိုပါတယ်တိုက်ပွဲအတွင်းစစ်ကောင်စီဘက်ကအများပြားထိခိုက်သေးဆုံးပြီး လက်နက်ခဲရနေအများအများလဲတင်းဆဲရမိကြောင်းKNDFကပုံနဲ့တကွာလူမှုကွန်ရက်ဆမ်းမျက်နှာတွေမှာထုတ်ပြန်ထားပါတယ်။KNDF ထုတ်ပြန်ချက်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သုံးတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။ဒီမော့ဆိုမြို့နယ်အနောက်ဘက်ခြမ်းမှာကြီးကြီးမားမားတိုက်ပွဲမရှိပေမဲ့လဲစစ်ကောင်စီဘက်ကလက်နက်ကြီးတွေအသုံးပြုပြီးတောက်လျှောက်ပစ်ခတ်နေတယ်လို့ဒေသခံတဦးကဗီအိုကိုပြောပါတယ်။လက ဲလာပါပြီစိတ်စိတ်စိတ်လေးပြင်တာမျိုးတွေကစိတ်မရှိတော့တဲ့နဲ့လည်းကြီးကြည့်တာတော့ခက်စိတ်စိတ်ပဲရှိတဲ့ချမ်းသာပဲပို့ဖြစ်တဲ့အခုကလည်းနဲ့ကြည့်ရတော့ရှိရောအနှောင်ရောလို့ပဲပြီးနေတာ
အလားတူပဲပြီးခဲ့တဲ့မလကတိုက်ပွဲပြင်ထန်ခဲ့တဲ့ပင်လောင်းမြို့နယ်နမ်နင်းကျေးရွာတစ်ဝိုက်မှာအခုအချိန်ထိတနက်တန်နေကြားနေရတဲ့အကြောင်းစစ်ဆောင်ကူညီသူတူဦးကပြောပါတယ
်အချိန်လေးကနေတဲ့မနေတဲ့ပြင်ပြင်မပြောင်းရတဲ့အချိန်မျိုးလုံးလုံးမနေဘူးပြောရလဲတနက်တန်ကျားရှားလိုက်ဟိုကချိန်လိုက်နဲ့ပြန်ပြေးကြတယ်ဒီလေငါတော့တော့နည်းနည်းရစ်ချီတော့တိတ်အချိန်မျိုးလိုဖြစ်နေတာပေါ့ဒီမှာတော့
တပ်ပွဲအတွင်းမှာပါဝင်တက်ခိုက်ခဲ့တဲ့ဒီမော့ဆိုမျိုးနဲ့ပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံတဦးကတော့ပြင်းထန်တဲ့ပစ်ခတ်မှုမျိုးမဟုတ်ဘဲတိုက်ပွဲငယ်လောက်ပဲအများအမ်းလိုလိုဖြစ်ပွားနေတာလို့ပြောပါတယ
်။နည်းနည်းပါးပါပြစ်ခတ်တာတော့ရှိတယ်ဗျနော်။ကြီးကြီးမားမားတော့မဖြစ်ဘူးဗျနော်။အဲ့လိုချင်းနေမှာရှိတယ်။အများချင်းပြစ်ခတ်လာတော့ဘယ်တော့ပဲရှိတယ်ဗျ။သူကကိုယ့်ဖက်ကကိုယ့်ဖက်လက်သူမချောမချောမတဲတော့သူကလည်းကိုယ်လက်ချင်းမတူဘူးဗျနော်။အဲ့ဒီနေသားရင်ဆိုင်တစ်ဖက်နဲ့တစ်ဖက်ရင်ဆိုင်ကလောက်ပဲရှိတယ်ဗျ။အဲ့ဖက်မှာဆိုတော့ဟိုများတော့ဗျနော်။သူတော့တောင်းစလုံးလို့အဲ့ဖက်မှာလေအဲ့မှာဆိုတော့တုံးလေးနေရာလို့သူတို့လည်းနေရာကြီးထားတာပေါ့နော်
တိုက်ပွဲပြင်းထန်ခဲ့တဲ့နေရာတွေမှာစစ်ကောင်စီဘက်ကတုံးလေးနေရာလောက်တပ်ဆွဲထားပြီးစီရေးအခြေအနေတင်းမာနေစေဖြစ်တယ်လို့ဆိုပါတယ်တိုက်ပွဲကြောင့်ဖေခုံမြို့နယ်နဲ့ပင်လောင်းမြို့နယ်အစတောင်မဲတင်းလုံးပြင်းပင်ပုံတောင်စလုံးမြောက်စလုံးကျေးရွာနဲ့နမ်နင်းကျေးရွာတို့ကလူဦးရေ6000နဲ့မနည်းအိုးအိမ်ဆုံးခွာဘေးလွယာကိုတိမ်းရှောင်နေကြရပါတယ်ခင်ဗျာ